NLD ဆိုရလက်ထက်မြန်မာနှစ်ဆန်းတည်းရည်ကတမရလူငင်းချမ်းသာဝင်ပြီးတဲ့အထက်နိုင်ငံရေးကျင်းသာအနေနဲ့ချင်းမင်းပါတဲ့အတွက်အော်စီပြင်းကြီးကြောင့်နယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်အပြည့်အစုံကိုမှတ်အင်ဂျင်နီယာကပြောပြပေးပါရှင်
ဧပြီလ19ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမရဝင်းကြီးရဲ့ပြည်တံလူငင်းချမ်းသာခွင့်အမိန့်မှာအကျဉ်းသားအချင်းတူစုစုပေါင်း9535ဦးလူငင်းချမ်းသာခွင့်ပေးလိုက်ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားဘယ်နှဦးလွတ်မြောက်လာမလဲဆိုတာအတိအကျမသိရသေးတယ်နဲ့မြန်မာနိုင်ငံအခြေစိုက် AAPPB နိုင်ငံရေးအကျဉ်းသားကွန်ရက်စောက်ရှောက်ရေးအဖွဲ့ရထားရဲ့လက်ရှိစီရင်အရာ2ရောက်ပဲရှိသေးတယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်လွှတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်ဦးသိန်းစိန်အရသာတပိုင်းအစိုးရလက်ထက်နဲ့နှိုင်းယှဉ်အလွန်နှေးပါတဲ့အတွက်အော်တုံလုံးမိကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ်
။ Well, the amnesty process is now controlled by the NLD. The president in the NLD and Aung San Suu Kyi is the NLD and
အခုလို NLD အစိုးရကနိုင်ငံရေးအကျဉ်းသားအနေအချင်းလောက်ကိုပဲလွှတ်ပေးတဲ့အတွက်ကျွန်တော်တို့တကယ်ပဲဆန့်ဩရပါတယ်။မြန်မာနှစ်တကူကျိုးဆိုတဲ့အနေနဲ့သမရလူငင်းချမ်းသာဝင်ပေးတဲ့ထုံးစံအရာလှုပ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်စစ်အစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အရင်လဲပါတယ်
။ဒါအပြင် NLD အစိုးရလက်အောက်တနည်းထက်တနည်းလွတ်လာတဲ့နိုင်ငံရေးအကျဉ်းသားဆိုတာမျိုးမရှိဘဲထောင်ထဲထည့်ခံရတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပိုးပြီးများလာတဲ့အခြေအနေတွေ့နေရကြောင်း Brad Adams ကပြောပါတယ
်။ And that isShocking, surprising, and really a disgrace.
NLD ကောင်းဆောင်အများစုဟာနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ပါတယ်။အကျဉ်းထောင်တွေဆိုတာဘာလဲဆိုတာသူတို့ကောင်းကောင်းသိပါတယ်။အခုတော့မြန်မာနိုင်ငံမှာအခြားလူအများအနေနဲ့လည်းဒီလိုအဖြစ်အပျက်မျိုးရင်ဆိုင်နေရပါတယ်။ဒီလိုပြဿနာကိုဖန်တီးတဲ့အခြေအနေမှာ NLD ဟာတစ်သိပ်ပိုင်းနေနဲ့ပါဝင်နေပါတယ်။
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကချက်ချင်းလှုပ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုထားတဲ့ထောင်ဒဏ်ခုနှစ်ချောင်းမှတ်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိစ္စဆိုရင်အများကမျှော်လင့်တယ်လို့သမရလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခြင်းမရှိသေးတဲ့အပေါ် Brad Adams ကအခုလိုတုံ့တက်ပါတယ်
။ကျွန်တော်တို့နားလည်ထားတာကတော့သမရအနေနဲ့ရိုက်တာသတင်းတော်နှစ်ဦးကိုလူငင်းချမ်းသာခွင့်နဲ့ပြန်လုပ်ပေးဖို့လိုလားပြီမဲ့ဒေါက်ဆန်းစုကြည်ကတားမြစ်ထားတယ်လို့ဆိုပါတယ်။တကယ်လို့များဒီအချက်ကမှန်ကန်တယ်ဆိုရင်သူရထားတဲ့ Nobel ငြိမ်းချမ်းရေးဆုကိုဆုံးရှုံးရတဲ့အကြောင်းပြချက်ဖြစ်လာနိုင်မှုရှိလို့လွတ်မြောက်ရေးနဲ့လူခွင့်ရေးအတွက်ဒေါက်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့မြန်မာလူထုအနေနဲ့ပြန်လည်သုံးသပ်ဖို့ဖြစ်လာမှာပါ
ဒါပေမဲ့လည်းသမရဝင်းကြီးရဲ့ကြီးညာချက်မှာနောက်ထပ်အကျဉ်းသားတွေကလွတ်တင်လွတ်ထိုက်သူတွေကိုစနစ်တကျစီစစ်နေပြီးလူငင်းချမ်းသာခွင့်ဆက်ပြီးပေးဖို့ရှိနေကြောင်းဖော်ပြထားတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေလွတ်လာနိုင်မယ်လို့ယူဆကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူကပြောပါတယ
်။အဲ့တော့ကတရားရုံးချင်းချင်းရဲ့ကိစ္စရဲ့ဒီမပြီးသေးရင်စီစစ်ဖို့အတွက်လိုအပ်နေတဲ့ကိစ္စတွေကျင့်နိုင်တယ်ဒါကျွန်တော်တို့ပြည်မှုဆိုင်ရာဥပဒေတွေမှာပြည်မှုတွေပြည်မှုကြီးစကြလို့ပြဌာန်းထားတာရှိတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဒါတွေကိုအများကြီးထည့်သွင်းစဉ်းစားတာဖြစ်အဲ့ဒါကြောင့်သိရှိရင်လည်းတောင်းကြည့်ဖို့လိုတာပေါ့နော်လွတ်တဲ့နိုင်ငံလူတွေတော့ကျုပ်ပြင်မယ်လို့ကျွန်တော်တို့ကထင်ပြီးဆိုပါတယ
် APPB ရဲ့မက်လကုံအစီအခံစာအရမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူနဲ့ထောင်ပြပကနေတရားရင်ဆိုင်နေရသူစုစုပေါင်း364ဦးရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း55ဦးကအကျဉ်းကျခံထားရပြီးနောက်တက်ကြွလှုပ်ရှားသူ94ဦးကတော့အကျဉ်းထောင်နေတဲ့ကနေတရားရင်ဆိုင်နေရပါတယ်။ကျန်225ဦးကတော့ထောင်ရဲ့ပြပကနေတရားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်ရှင်။